Burmese.
မင်္ဂလာညနေခင်းမှာသတင်းရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1919နဲ့25ရိုးကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။အမေရိကန်မှာထောက်လန်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့တဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေအပေါ်သမရကဒေါသနဲ့တုံ့ပြန်ခဲ့ပါရယ်။လာမယ့်နှစ်အတွင်းအမေရိကန်မှာအခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခတဲ့အရေးအတွက်ကိုသမိုင်းမှာအနှိမ်ဆုံးအရေးအတွက်ထိရှော့ချဖို့အင်ဂျီရောကအဆိုပြုထားပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ကိုတင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလွန်ခဲ့တဲ့လပိုင်းကနေစလို့သူတို့ရဲ့သဘောဆန္ဒအလျောက်မြန်မာနိုင်ငံဘက်ကိုအတုပ်လိုက်ပြန်လာနေကြပါတယ်။သူတို့ဘာကြောင့်ပြန်လာရတာပါလဲ။င
မရရောက်တော့ဝါရီရှိကြည့်တယ်နည်းဟာဆောက်ဝင်းနေရဲ့ပညာရှိချက်မှပြီးအဲ့ဒါကြောင့်လေအခက်ကြီးလို့
ဒုက္ခတဲ့တူပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။နောက်ကချင်ပြည်နယ်မြကြီးနားမြို့မော်ဖောင်းကျေးရွာကမူရစေဝါဖြတ်တဲ့စင်တာတစ်ခုကိုတော့အရက်ဝင်းနဲ့တနက်ကင်ဆောင်သူတွေကတရားဝင်စစ်ခွင့်မရှိဘဲနဲ့ဝင်ရောက်စစ်ဆေးခဲ့တဲ့အကြောင်းနောက်2000ခွန်ရွှေဝါရောင်တန်ကလှုပ်ရှားမှုကြီးကတော့12နှစ်တင်းတင်းဒီကနေ့ပြည့်ပါပြီ။အရက်သားအစိုးရတက်လာပေမဲ့ဆရာနာရှင်ရဲ့အငွေအသက်တွေကျန်နေသေးတယ်ဆိုပြီးဥဆောင်တန်ကားတော်တွေကမိန့်လိုက်တဲ့သတင်းတွေကိုလည်းမကြခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတွေဟာစိုးရိမ်စရာဖြစ်တယ်လို့ထောက်လှမ်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှကြာသာရင်းနှီးကကြားနာပွဲလုပ်ခဲ့ပြီးတဲ့နောက်အောက်လွှတ်တော်ဒီမိုကရက်အမတ်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်တိုင်ကြားချက်တွေကိုထုတ်ပြန်ဖို့အစိုးရပိုင်းကတားဆီးခဲ့သူအမျိုးသားထောက်လှမ်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာပါတိုင်ကြားတဲ့ကိစ္စကသမ္မတလုပ်ပိုင်ခွင့်နဲ့ဆိုင်နေတယ်လို့သူယုံကြည်တဲ့အတွက်လွှတ်တော်ကိုအသိမပေးတာဖြစ်တယ်လို့ယာယီညွှန်မှုမကွာယာကကြားနာပွဲမှာပြောကြားခဲ့ပါတယ်လွှတ်တော်ကြားနာပွဲတချို့တစ်ဝက်ကိုရုပ်သံပေါ်မှာကြီးခဲ့တယ်လို့ဆိုတဲ့သမ္မတကအောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လှုပ်ရက်ကတိုင်းပြည်ကိုတိုက်ခါကြားစီတယ်လို့တုံ့ပြန်ပါတယ်ယူကရိန်းသမ္မတသည်နဲ့သူဆက်သွယ်ပြောကြားခဲ့မှုဟာအမှားလုံးဝမရှိခဲ့ကြောင်းနဲ့ထောက်လန်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ဖ်နဲ့အဖွဲ့ကလောက်ကျန်ဇလန်းတွေဖန်တီးနေတာဖြစ်တယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲမှာနိုင်ငံခြားအစိုးရတစ်ခုကဝင်ဆွဲဖက်အောင်သမ္မတထရမ့်ကသူ့သမ္မတယာရူးကိုအတုံးချဆောင်ရွက်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတော်တော်များများစီကရရှိတဲ့အချက်အလက်တွေနဲ့အမည်မဖော်လိုသူတဦးကထောက်လန်းရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့တာပါ။သမ္မတရွေးကောက်ပွဲမှာဝင်အရွေးခံမှုလုပ်နေတဲ့ဒုသမ္မတဟောင်းဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတကိုဖုန်းဆက်သွယ်တိုက်တွန်းခဲ့ပြီးတဲ့နောက်အဲ့ဒီဆက်သွယ်ပြောကြားမှုတွေမပေါက်ကြားအောင်လို့အင်ယူရောကဖုံးကွယ်ထားဖို့ကြိုးစားခဲ့တယ်လို့လည်းတိုင်ကြားချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီတိုင်ကြားမှုကြောင့်သမ္မတအပေါ်တရားစွဲသင့်မသင့်စတင်စုံစမ်းဆောင်ရွက်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကအင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရအဖွဲ့ကလာမယ့်နှစ်ထဲမှာဒုက္ခသည်18,000အများဆုံးလက်ခံဖို့အဆိုပြုလိုက်ပါတယ်။ဒီရေအတွက်ဟာအမေရိကန်သမိုင်းမှာဒုက္ခသည်အနည်းဆုံးလက်ခံတဲ့ပမာဏဖြစ်မယ်လို့အမေရိကန်နိုင်ငံရေးဌာနကကြေညာပရင်းနေမှာပြောပါတယ်။အစိုးရအနေနဲ့ဒီတိုင်းဆက်သွားနိုင်မယ်ဆိုရင်တော့2020ခုနှစ်ဟာသမ္မတထရမ့်အစိုးရလက်ထက်ဒုက္ခသည်တွေကိုတည်တည်တသာရှော့ချလက်ခံတဲ့တတိယမြောက်နှစ်ဖြစ်ပါလိမ့်မယ်။ခုနောက်ဆုံးအဆိုပြုလာတဲ့ဒုက္ခသည်လက်ခံမဲ့ရေအတွက်ကတော့တင်ပြချက်အဆင့်သာရှိပါသေးတယ်။ဒီကိစ္စကိုလာမဲ့သတင်းပတ်ထဲကွန်ဂရက်လွှတ်တော်နဲ့တိုင်ပင်ဆွေးနွေးပြီးရင်တော့သမ္မတရဲ့ဆုံးဖြတ်ချက်ဆိုတဲ့အင်မီရောရဲ့ဆုံးဖြတ်ချက်ထွက်လာမယ်လို့အစိုးရအဆင့်မြင့်တာဝန်ရှိသူတို့ကအင်မီရောကနေတယ်လီဖုန်းကနေတဆင့်သတင်းတော်တွေကိုခြားသာပရင်းနေမှာပြောခဲ့ပါတယ်။သမ္မတထရမ့်အစိုးရတနစ်ပြေအုပ်ချုပ်ခဲ့တဲ့ဒီ2018ဗန်နိုင်းနှစ်မှာတော့ဒုက္ခသည်4,000ခွဲအများဆုံးလက်ခံဖို့တတ်မှတ်ခဲ့ပေမဲ့12,492ဦးသာလက်ခံခဲ့တာပါ။စက်တင်ဘာလကုန်မှာကုန်စုံမဲ့2019ဗန်နိုင်းနှစ်မှာဒုက္ခသည်3,000လက်ခံဖို့ရာထားဖြစ်ပြီးတော့ဒီ19,992ဦးလက်ခံထားပြီဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနသတင်းချက်လက်တွေမှာဖော်ပြပါတယ်1980ခုနှစ်မှာစတင်ခဲ့တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အရအရင်ဆိုးရွားတွေလက်ထက်မှာတော့ဒုက္ခသည်6,000ကနေ9,000အထိအများဆုံးလက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကအစိုးရကမျိုးဆက်တစ်ခုစာအတွင်းအထူးခြားဆုံးလူ့အခွင့်အရေးကာကွယ်ရေးအစပြုဆောင်ရွက်မှုလို့ဆိုတဲ့နိုင်ငံကဘာသာရေးလွတ်လပ်မှုမဟာမိတ်အဖွဲ့တွေကိုဝင်ကြားဖို့အတွက်ကမ္ဘာနိုင်ငံတွေကိုတိုက်တွန်းနေပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်မှုရရှိရေးနဲ့ဘာသာရေးဖိနှိပ်မှုတွေတိုက်ဖျက်ရေးကိုသဘောထားတူသူတွေစုပေါင်းကြိုးပမ်းနိုင်ဖို့မဟာမိတ်အဖွဲ့တွေဝင်ကြပါလို့အမေရိကအစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတပ်အမတ်ကြီးဆန်ဘရောင်းဘက်ကပြောကြားခဲ့ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂထူးထူးညီလာခံမှာတင်းနှင်းလာနေတော့ကအမေရိကအစိုးရဥဆောင်ပြုလုပ်ခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ကာကွယ်ရေးဆွေးနွေးပွဲမှာသူကအခုလိုတိုက်တွန်းခဲ့တာပါ။ကမ္ဘာတဝန်းမှာမတူညီတဲ့ဘာသာဝင်တွေကြားတီးခတ်မှုကင်းမဲ့လာနေတာကိုတိုက်ဖျက်ရေးအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ25သန်းသုံးဆွဲမယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်းကတိပြုထားပါတယ်။အမေရိကန်ပြည်ထောင်စုဟာတကမ္ဘာလုံးမှာရှိတဲ့ဘာသာတွေအလုံးလွတ်လပ်ခွင့်ကိုဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲဘာသာကိုးကွယ်မှုမရှိသူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ပေးနေတာဖြစ်တယ်လို့မစ္စတာဘရောင်းဘက်က VOA ကိုပြောကြားခဲ့ပါတယ်။အဲ့ဒီသူတွေဘက်ကရပ်တည်ပြီးတုံ့ပြန်ဆောင်ရွက်သွားမယ်လို့သူကပြောပါတယ်။အမေရိကန်အစိုးရအနေနဲ့တန်တမာရေးအရာနောက်ွယ်ကနေစူးစမ်းတာမျိုးကနေလူသိရှင်ကြားအရေးယူတန်းခတ်တာမျိုးတွေအထိလုပ်နေတယ်လို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတပ်အမတ်ကြီးဆန်ဘရောင်းဘက်ကပြောပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ရှင်းလင်းဖယ်ရှားနေမှုအပါအဝင်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့မြန်မာစစ်တပ်အကြီးအကဲတွေအပေါ်အမေရိကန်အစိုးရကဇူလိုင်လကပဲအရေးယူခဲ့ပါတယ်။2019ခုနှစ်တုန်းကရခိုင်မြောက်ပိုင်းမှာလုံခြုံရေးတွေရဲ့ဆောင်ရွက်မှုဟာရိုဟင်ဂျာတွေကိုရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အမေရိကန်အစိုးရကပြောထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံခြင်းမရှိပါဘူးရှင်။
တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နဲ့နိုင်ငံခုံစည်းဆွေးနွေးမှုအသစ်တွေမတိုင်ခင်တစ်ဖက်စလုံးကအပြုသဘောဆောင်တဲ့လက္ခဏာတွေကိုပြသနေတယ်လို့လည်းသူကစက်ပြောပါတယ်။တစ်ဖက်စလုံးအနေနဲ့တစ်ဖက်နဲ့တစ်ဖက်ထိခိုက်စေမဲ့ပြောဆိုမှုတွေလုပ်ရတွေကိုလျှော့ပြီးတော့ပို့ပြီးတော့အပြုသဘောဆောင်တဲ့လှုပ်ဆောင်ချက်တွေကိုလုပ်နိုင်ဖို့မျှော်လင့်ကြောင်းတကယ်လို့အဲ့လိုလုပ်နိုင်မဲ့ဆိုရင်ဆွေးနွေးမှုတွေရှေ့ဆက်နိုင်မှာဖြစ်သလိုရလဒ်ကောင်းတွေလည်းရရှိလာမှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကခြားသာရင်းနေ့ကနယူးယောက်မြို့မှာပြောလိုက်ပါတယ်။ဒါပြင်တရုတ်ကုန်ပစ္စည်းများပြားကိုအမေရိကန်ကခုံသွဲခွန်ကင်းလွတ်ခွင့်ပေးလိုက်တာကိုလည်းသူသတိပြုမိတယ်ဆိုပြီးတော့ပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်နဲ့ရုရှားနိုင်ငံတွေကထိတန်းသံတမန်တွေကိုလည်းနှိမ့်လေစာနဲ့ဧည့်ခံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ရာကြီးကနိုင်ငံကြားခုံသွဲဆွေးနွေးမှုတွေတိုးတက်မှုတစုံတရာမရှိပဲယင်းနီးမြုံနံသူတွေကြားမှာလည်းမရေမရာဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံအစ်စ်မြင့်ခုံသွဲဆွေးနွေးမှုတွေကိုလာမယ့်အောက်တိုဘာ13ရက်နေ့မှာပြန်လည်စတင်ဖို့စီစဉ်ထားတာဖြစ်ပါတယ်။တစ်ဖက်စလုံးကပြည်သူ့ဘောဆောင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောနေပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာမျှတတဲ့ခုံသွဲဂရိကဝတ်တွေချိုးဖောက်နေတယ်ဆိုပြီးတော့ကုလသမဂ္ဂထွေထွေညီလာခံမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ထောက်ချာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြောက်ကိုရီးယားငါးဖမ်းသမား260ကျော်ကိုဖမ်းဆီးထားတယ်လို့ရုရှားနိုင်ငံကဒီကနေ့ပြောကြားပါတယ်။ငါခိုးဖမ်းနေတဲ့ငါဖမ်းလေတော်တော်များများပေါ်ကငါဖမ်းသမားတွေလို့ပြောပါတယ်ဖမ်းဆီးထားတဲ့မြောက်ကိုရီးယားငါဖမ်းသမားတွေနဲ့ငါဖမ်းလေတွေကိုရုရှားနိုင်ငံအရှေ့ပြားကနဟော့ကာစိတ်ကမ်းမှာထိန်းသိမ်းထားပါတယ်သူတို့နဲ့အတူအလေးချိန်ပေါင်း 3,000 လောက်ရှိတဲ့ပြည်ကြီးငါတွေကိုလည်းသိမ်းဆည်းရမိတယ်လို့ရုရှားကပြောပါတယ်ဂျပန်ပင်လယ်ထဲကရုရှားတို့ပိုင်တယ်လို့ပြောနေတဲ့ရေးပြင်းမှာပြီးခဲ့တဲ့တစ်ပတ်ကလည်းမြောက်ကိုရီးယားငါဖမ်းသမားတွေနဲ့ငါဖမ်းလေတွေကိုဖမ်းဆီးခဲ့ပါတယ်ရုရှားကယူရန်ဆောက်ကဖမ်းတက္ကနီဖန်စည်းစဉ်အတွင်းမှာငါဖန်သမားတွေနဲ့ရုရှားတပ်တွေအပြန်အလှန်ပစ်ခတ်မှုကြောင့်မြောက်ကိုရီးယားတယောက်သေဆုံးခဲ့ပါတယ်ရုရှားတို့အဆိုသူတို့ရေပိုင်နယ်ထဲမှာငါခိုးဖမ်းနေတာနဲ့ကန်ယိုတန်းဆောင်တပ်တွေကိုပြန်လည်ပစ်ခတ်တဲ့ကိစ္စအပေါ်အင်ပတန်စိုးရိမ်စရာဖြစ်တယ်လို့ဆိုပြီးရုရှားဆိုင်ရာမြောက်ကိုရီးယားတန်တမန်ကိုရုရှားနိုင်ငံသားရေးဌာနကဆင့်ခေါ်တွေ့ဆုံခဲ့ပါတယ်
အိန္ဒိယနဲ့ပါကစ္စတန်ခေါင်းဆောင်တွေကုလသမဂ္ဂထရီညီလာခံမှာဒီကနေ့မိန့်ခွန်းပြောတဲ့အခါမှာတင်မာမှုတွေမြင့်တက်နေတဲ့ဂျမ္မူနဲ့ကက်ရှမီးယားအရေးကိစ္စတွေကိုအဓိကအလေးပေးပြီးတော့ဆွေးနွေးလာနိုင်ပွဲရှိပါတယ်။အဲ့ဒီဒေသမှာကြီးမားတဲ့ကပ်ဘေးကြီးမဖြစ်ခင်နိုင်ငံတကာအသိုင်းအဝိုင်းတွေနဲ့တုံ့ပြန်နိုင်ဖို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခမ်းဘက်ကမျှော်လင့်ထားတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမုတ်ခိုရာရှိက VOA ကိုပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အတွက်တော့ဒါဟာကုလသမဂ္ဂထရီညီလာခံကိုပထမဆုံးချိန်တက်ရောက်မှလည်းဖြစ်ပါတယ်။ကက်ရှမီးယားဒေသဟာဒေသတွေမှာဆယ်စုနှစ်နဲ့ချီပြဿနာတွေပေါက်ကွဲလူနီးနီးဖြစ်ပွားခဲ့တဲ့နေရာဖြစ်ခဲ့ပြီးတော့ဒီ1948ခုနှစ်ကပရင်လက်အောက်ကနေလွတ်လပ်ရပြီးချိန်ကစပြီးတော့ကက်ရှမီးယားရေးနဲ့ပတ်သက်ပြီးတော့လည်းအိန္ဒိယနဲ့ပါကစ္စတန်ကြားမှာအချိန်ချင်းစစ်ဖြစ်ပွားခဲ့တာပါ အိန္ဒိယနိုင်ငံကဒီဂျမ်မူနဲ့ကက်ရှမီးယားဒေသကိုပြီးခဲ့တဲ့ဩဂတ်လ5ရက်နေ့ကကိုပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းလိုက်တာကနေဒေသထဲမှာလုံခြုံရေးရာနေနှင်းဓာရီနဲ့ဆက်သွယ်ပြီးဖျက်တောက်တာတွေဖြစ်လာခဲ့ပြီးတော့နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံချားမှာလည်းစိုးရိမ်စရာကောင်းလောက်အောင်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလည်းပြီးခဲ့တဲ့မေလကဝန်ကြီးချုပ်အဖြစ်နဲ့ထပ်ပြီးတော့ရွေးခံရပြီးတဲ့နောက်မှာကုလသမဂ္ဂမှာပထမဆုံးအချိန်မင်းငွန်းပြောမှာဖြစ်ပါတယ်။အမေရိကန်သမ္မတပါဝင်ကမ္ဘာနိုင်ငံခေါင်းဆောင်တွေကတော့ပြဿနာကိုပြည်လဲစီဖို့အတွက်ဆွေးနွေးမှုတွေလှုပ်ဆောင်ကြဖို့နိုင်ငံငံစလုံးကိုတိုက်တွန်းထားပါတယ်ခင်ဗျာ။
အမေရိကန်အိမ်ဆောင်စုတွေကြားဆင်းရဲချမ်းသာကွာဟမှုဟာနှစ်ပေါင်း90အတွင်းအကွာဟဆုံးဖြစ်တယ်လို့အမေရိကန်သံတမန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြနေပါတယ်။ဂျာတာရီနီကထုတ်ပြန်တဲ့အစီရင်ခံစာအရဝင်ငွေမညီမျှမှုဟာ2019ခုနှစ်ခါထက်2018ခုနှစ်မှာတိတိတသာမြင့်တက်ခဲ့ပါတယ်။ချမ်းသာတဲ့ကန်ယူရန်ဒေတာတွေမှာဝင်ငွေမမျှတမှုကအထူးအသာဆုံးဖြစ်ပါတယ်။ပြည်နယ်၉ခုဖြစ်တဲ့အလဘားမားArkansas, California, Kansas, Nebraska, New Hampshire, New Mexico, Texas နဲ့ Virginia ပြည်နယ်တွေမှာလည်းဝင်ငွေကွာဟမှုကကြီးမားနေပါတယ်။တနိုင်ငံလုံးခြုံကြည့်ရင်တော့ California, Connecticut, Florida, Louisiana နဲ့ New York ပြည်နယ်တွေအပြင် Washington မြို့တော်နဲ့ Puerto Rico တို့မှာဝင်ငွေမမျှတမှုကပိုပြီးမြင့်မားပါတယ်။ဝင်ငွေကွာဟမှုအနည်းဆုံးပြည်နယ်တွေကတော့ Utah, Alaska, Iowa, မြောက်ဒကိုတာနဲ့တောင်ဒကိုတာပြည်နယ်တွေဖြစ်ပါတယ်ရှင်။
ဆော်ဒီအာရေဗျာနိုင်ငံကနိုင်ငံတော်ကဘာလက်ခီးသွွားလုပ်ငန်းကိုပထမဆုံးကျင်းဖြစ်နေဖွင့်ပေးလိုက်ပါတယ်ဆော်ဒီနိုင်ငံကကဘာလက်ခီးသွွားလုပ်ငန်းကိုနိုင်ငံတော်မှာအခုလိုတမိုင်းဝင်ဖွင့်ပေးလိုက်တာကသူတို့အနေနဲ့ရေနံကနေရတဲ့အတိုင်းပြည်ဝင်ငွေပေါ်မှာမိခိုနေရတာတွေကိုရှော့ချဖို့အတွက်ဖြစ်တဲ့ဆိုပြီးတော့အတော်များများကရှိမြင်နေကြပါတယ်ဆော်ဒီနိုင်ငံနေနဲ့သူတို့နိုင်ငံကိုပြည်ဝင်ငွေဗီဇာရှောက်ထားနိုင်မဲ့နိုင်ငံ49နိုင်ငံကိုဒီကနေ့မှာကျင်းပသွားဖို့ရှိပါတယ်ဒါပြင်သူတို့ရဲ့ခီးသွွားလုပ်ငန်းစီမံကိန်းအစိတ်ပိုင်းတည့်ရအနေနဲ့ဒီမြို့သမီးကဘာလက်ခီးသွွားတွေရဲ့ဝန်စားစီရင်မှုနဲ့ပတ်သက်ပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေကိုလည်းရှော့ချပေးလိုက်ပါတယ်ခင်ဗျာ
တော့ကြညာနေခင်အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေအနေနဲ့စခန်းထဲမှာစားဝတ်နေရအခက်ခဲရှိလာလို့လွန်ခဲ့တဲ့လပိုင်းကနေစလို့သူတို့ရဲ့သဘောဆန္ဒအလျောက်မြန်မာနိုင်ငံဘက်ကအတုတ်လိုက်တချို့ပြန်လာနေကြပါတယ်ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ကလည်းမွတ်စလင်26ဦးဟာနှစ်နိုင်ငံနယ်ဆက်ကြိုဆိုရေးစခန်းကနေစင်သူတို့ရဲ့ဆန္ဒအလျောက်နေရက်ကိုပြန်လာခဲ့ကြပေမဲ့လို့စခန်းတွင်းမှာကြံနေတဲ့အများစုကတော့တစ်ဖက်နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ရန်ကိုကြောက်လို့မပြန်ရဲကြဘူးလို့နေရက်ပြန်လာသူတချို့ကပြောပါတယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတာနည်းနည်းလောက်ကြာလာခဲ့ပြီးနောက်စက်တင်ဘာ25ရက်နေ့ကမိမိသဘောဆန္ဒလျောက်ပြည်တွင်းကိုပြန်ဝင်လာတဲ့မွတ်စလင်ရွာသား26ယောက်ဟာလက်ရှိမောင်သောမြို့နယ်တွင်နေရက်ရင်းမှာပြန်လည်အခြေချနေထိုင်နေပြီဖြစ်ပါတယ်လက်ရှိဦးရှင်ကျကျေးရွာကပြန်လည်ဝင်ရောက်လာသူ73ဦးရှိနေပြီးစာဝတ်နေထိုင်ရေးအခြေအနေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဦးဖီရက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရွာကဘင်္ဂလားဒေ့ရှ်ကရောက်လာတဲ့လူကစုစုပေါင်း70ယောက်ရှိပါတယ်အခုရွာမှာရှိတာကသူတို့ဒီမှာကျွန်တော်မြင်ရပ
ါကျေးရွာပြင်ကျေးရွာမှာလည်းပြန်လည်ဝင်ရောက်လာသူ73ဦးရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားပြီးဒုက္ခတဲ့စခန်းမှာစာဝတ်နေရေးခက်ခဲကြောင့်ပြည်တွင်းပြန်ဝင်လာရတယ်လို့နေရပြန်သူတူကပြောပါတယ်
မင်းရရောက်တော့ခွာရေးရှိတယ်နေဟာဆောက်ဝင်ကြီးရေပညာရှင်ရှမာကြီးအဲ့ဒါကြောင့်လေအခက်ကြီးလို့ဝင်လာတာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားသူတချို့နေရပြန်ချင်ပေမဲ့လည်းတဖက်နိုင်ငံကအကြမ်းဖက်ဖွဲ့စည်းရန်ကိုကြောင်းနေရတယ်လို့လည်းတခြားနေရပြန်သူကြက်ရုပ်ပြင်ရွာသားတို့ကအခုလိုပြောပါတယ
်ဒီဘက်ကလည်းကျွန်တော်တို့အစရာကတော့ကျွန်တော်လာခံဖို့လည်းအဆင်ပြေရှိပါတယ်လာနေခံလဲလာခံနေပါတယ်ဒါဆိုမလာကြတာကတော့ပြောင်းဖော်ရတာသူတို့ကြောက်နေတယ်လို့ပဲကျွန်တော်တို့ကြားရပါတယ်
လက်ရှိပြည်တွင်းပြန်ဝင်ရောက်လာသူတွေပါဝင်ဦးရှင်ကျကျေးရွာကျက်ရိုးပြင်ကျေးရွာကပ္ပကောင်းကျေးရွာမြော့တောင်ကျေးရွာစတဲ့မွတ်စလင်ကျေးရွာတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကနေကူညီပေးထားတယ်လို့ကျက်ရိုးပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမင်းနိုင်ကဆိုပါတယ
်လက်ရှိရောမှာနေတဲ့လူကိုတော့အာဆီယာဆီကတောက်ဖက်နေအခုသူတို့မနေရလာတာနဲ့စိတ်ချင်းလည်းမရဘူးအာဆီယာဆီအဖွဲ့ဒီဘက်ကလာမယ်စီကျွန်တော်တို့တင်ဖို့မယ်
ကျခိုင်းပြည်နယ်မောင်သောခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့ပြီးနောက်တပ်မတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးဆောင်ရွက်မှုအတွင်းဒေသခံမူဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆွဲပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရနေရာစွန့်ခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံဖို့အတွက်2018ခုနှစ်နှစ်ဆန်းပိုင်းကတည်းကမြန်မာစိုးရကပြန်လည်စစ်ဆေးရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ
2019ခုနှစ်စက်တင်ဘာလစန်းထီတော့မိမိစံသားလျောက်နေရပြန်လို့300နေပါရှိနေပြီသူတို့တွေဟာနေရရင်းမှာအခြေချနေထိုင်ကြတယ်လို့လှဖိုးကောင်ကျူစုလက်ခံရေးစခန်းအထွေထွေအုပ်ချုပ်ရေးမှူးရုံးညွန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်25ရက်နေ့26ရက်ဆိုတော့ဟိုအနေနဲ့300လောက်တော့ရှိရောသူတို့သဘောစာမအလျောက်ခွင့်ပြုချက်တွေတောင်းပြီးတော့ဒီစခန်းကိုဝင်လာတဲ့လူတွေရှိရဆိုတော့သူတို့ဒီဒီဘက်မှာသူတို့နေရရှိတယ်အဲသူတို့စုစုပေါင်းခြင်းတွေရှိလို့ပြန်လာတဲ့လူတွေဖြစ်ပါတယ်သူတို့နေခဲ့တဲ့ရွာတွေကကြီးရွာတာဝန်ခံတွေကြီးရွာအုပ်ချုပ်မှုတွေနဲ့သူတို့စုစုပေါင်းခြင်းတွေကသူတို့ဆက်သွယ်ပြီးတော့တခါလဲလာတာဖြစ်တဲ့အတွက်သူတို့နေထိုင်တဲ့နေရာတွေကစီးပွားရေးဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဲပြန်ပြီးတော့နေထိုင်ပါတယ်
သူတို့စံတန်းလျှောက်ဝင်ရောက်လာသူတွေကို UEHRT ခေါ်နေရစွန့်ခွာများပြန်လည်လက်ခံရေးလုပ်ငန်းဖွဲ့ကနေစစ်လက်ခံခဲ့ပြီး၎င်းတို့စံတန်းရ NV ကကိုထုတ်ပေးပြီးမူလနေထိုင်ရာနေရာတွေကိုပို့ဆောင်ပေးခြင်းတွေလှုပ်ဆောင်ခဲ့တယ်လို့လည်းမြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ဘင်္ဂလားဒေ့နိုင်ငံဘက်တင်းချောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့နိုင်ငံဆိုးရွားတို့ညှိနှိုင်းခဲ့ရမှာနှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လမှာစီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးမြန်မာဆိုးရွားကတော့တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့သူတို့တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ဆိုးရွားနဲ့နားလည်မှုစာကျွန်းလွှာလက်မှတ်ရေးဆိုလှုပ်ဆောင်နေပြီးစစ်ရှောင်ဒုက္ခသည်တွေပြန်လက်ခံဖို့ကြိုးစားနေတာအခုချိန်ထိတော့မအောင်မြင်သေးပါဘူးခင်ဗျာ
နိုင်ကုန်းအိမ်မှာရှင်ဆက်ပြီးတော့ကချင်ဘက်ကသတင်းကိုတင်ဆက်ပေးကြပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မော်ဖောင်းကျေးရွာမှာရှိတဲ့မိုးရေဆေးဝါးဖြတ်တဲ့စင်တာတစ်ခုကိုတော့မနေ့မနက်အစောပိုင်းတုန်းကအရွက်ဝင်းနဲ့တနက်ကင်ဆောင်သူတွေဝင်ရောက်စစ်ဆေးခဲ့ပါတယ်ဒီလိုမျိုးလာရောက်စစ်ဆေးသူတွေဟာသူတို့မှာတရားဝင်စစ်ဆေးပိုင်ခွင့်အထောက်အထားပါမလားဘူးလို့စင်တာတာဝန်ရှိသူတွေကပြောပါတယ်အခုချိန်မှာတော့အဲ့ဒီစင်တာကစီကံထိန်ဆရာတဦးကိုဆက်သွယ်ရေးဥပဒေပုံမှန်68နဲ့ရဲရာရှိတဦးကအမှုဖွင့်ထားပြီးတော့စစ်ဆေးခံရတဲ့ကြောင်းဘက်ကလည်းဒီအခြေအနေတွေကိုကချင်ပြည်နယ်ဝင်ကြီးချုပ်အထိစာတင်မှုပြင်ဆင်နေပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ
်မြစ်ကြီးနားမြို့မော်ဖောင်းကျေးရွာမှာရှိတဲ့အသက်တာသည့်တမချန်းစာတင်တန်းအကြောင်းကိုစက်တင်ဘာလ26ရက်နေ့မှာရဲတပ်ဖွဲ့မူရတပ်ဖွဲ့နဲ့အရက်ဝတ်နဲ့တနက်ကင်ထားသူတွေကမနက်3နာရီဝင်းချိန်မှာဝင်ရောက်ရှာဖွေစစ်ဆေးခဲ့ပါတယ်မနက်မိုးမလင်းချိန်မှာဘာအတွက်ရောက်လာမှမသိပေမဲ့ကျေးရွာအုပ်ချုပ်ရေးမှူးပါတာကြောင့်တကားဖွင့်ပေးလိုက်တဲ့အခါမှာဝင်ရောက်စီးနင်းတဲ့ပုံစံနဲ့စစ်ဆေးခဲ့တယ်လို့အကြောင်းတာဝန်ခံဆရာဆိုင်ဖာကပြောပါတယ်
သူတို့ကြည့်ချင်တဲ့နေရာတွေကုန်တက်တာတွေအခန်းတွေပြောင်းမကြံအိယာလေးတွေအဲ့လိုနဲ့ဝင်စင်းင်းချခွေတဲ့ပုံစံလုပ်သွားတာပါသူတို့ဘယ်လိုနဲ့လာတယ်လဲကျွန်တော်တို့မေးတဲ့အချိန်သူတို့လည်းဘာမှပြည့်ကြကြမပြောဘူးပဲအဖွဲလေးလို့ပြောရင်လည်းသူတို့ကရေးမှုတွေကိုပဲတွဲချတာပေါ့ရေးမှုတွေကိုမေးရင်လည်းကျွန်တော်တို့လည်းမသိဘူးကျွန်တော်တို့ခေါ်လို့လာခဲ့တာပါတဲ့အဲ့လိုပဲပြောင်းနေပြောင်းလွှဲခဲ့တာပေါ့
အခုဝင်ရောက်စစ်ဆေးခံခဲ့ရတဲ့တမချန်းစာတင်တန်းအကြောင်းကကချင်ပြည်နယ်မှာရှိတဲ့အသင်းတော်အခြေပြုမူရစ်ဆေးဖြတ်တဲ့အကြောင်းတွေကတခုပါဒီအကြောင်းကို2014ခုနှစ်အောက်တိုဘာလမှာဖွင့်ခဲ့တာဖြစ်ပြီးမူရစ်ဆေးဖြတ်သူတွေကိုအကြောင်းမှာပဲနေထိုင်ခွင့်ပြုပြီးတမချန်းစာအသင်ပေးနေတာပါလက်ရှိအချိန်မှာမူရစ်ဆေးဖြတ်သူ125ဦးကိုလက်ခံထားတယ်လို့အကြောင်းတာဝန်ခံကပြောပါတယ်ဝင်ရောက်စစ်ဆေးတဲ့အချိန်မှာအကြောင်းလုံးကြုံရေးအတွက်အသုံးပြုတဲ့စကားပြောဆက်တွေကိုတွေ့ရှိခဲ့တာကြောင့်ကျောင်းရဲ့စီကံထိန်ဆရာတဦးကိုဆက်သွေးဥပဒေပုံမှ68နဲ့ရဲရရှိတဦးကအမှုဖွင့်ထားတယ်လို့ဆရာဆိုင်ဖာကပြောပါတယ်
ကျွန်တော်တို့ကတင်တန်းကျောင်းဆိုတော့ကျင်းအရတရားနဲ့ကြမထွက်ပြေးအောင်ညကင်းဆောင်ရတာကိုအဲ့တော့မူရေးစေဝါသမားတွေကိုပြုစုဆောင်လျှောက်တဲ့စံစာပြင်ပေးနေရဆိုတော့တုံးတဲ့စကားပြောဆက်သေးလေးတွေကိုထောက်သွားမှဖွင့်ပြချက်မရတဲ့ကင်နဲ့ဆိုပြီးမှတော့မှုဖွင့်ထားပါတယ်ကျွန်တော်တို့
ကချင်ပြည်နယ်မှာအသက်အရွယ်မရွေးမူရစ်ဆေးဆွဲတဲ့တံကိုခံနေကြရတာကြောင့်ဒါကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းနိုင်တာမရှိဘူးလို့ရပ်ဘက်အဖွဲ့တွေကဆိုပါတယ်အသင်းတော်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကမူရစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးလှုံ့ဆော်နေချိန်မှာအာဏာပိုင်တွေကအခုလိုပြုမူခဲ့တာဟာအကြမ်းဖက်တဲ့လုပ်ရပ်ဖြစ်တယ်လို့ကချင်ပြည်နယ်လူမှုအကျိုးပြုအဖွဲ့တွေကပြောပါတယ်စက်တင်ဘာလ26ရက်နေ့မနက်အစောပိုင်းကအသက်တာသည့်တမချန်းစာတင်တန်းချောင်းကိုဝင်ရောက်စစ်ဆေးရမှာပါလာတဲ့မော်ဖောင်းချေးရွာအုပ်ချုပ်ရေးမှူးဦးစိုးကျော်က
ကျွန်တော်တက်တည်လိုက်ပြီးပေါ့ဗျာခေါ်သွားတာသူတူတော့မတိရှိဘူးဗျာ
အကျန်းဖတ်မှုအတွင်ဆောင်တဲ့ဝင်ရောက်ရှာဖွေမှုမျိုးနဲ့စစ်ဆေးခဲ့ပြီးတရားစွဲဆိုတဲ့အခြေအနေထိမဖြစ်သင့်ပဲပြပြလဲလဲပြောဆိုပြီးမှသာဆောင်ရွက်သင့်တယ်လို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌလွန်ဆောင်ကပြောပါတယ်အခုဖြစ်စဉ်ပေါ်ကချင်ပြည်နယ်ဝင်ကြီးချုပ်အထိစာပို့ဖို့အကြံပြုထားပြီးအခြေအနေကိုစောင့်ကြည့်သွားမယ်လို့သူကဆိုပါတယ်
မွေးဆေးဝါးဖြတ်တဲ့အန္တာကိုအနောက်ဆက်လာသေးတဲ့သင်းချောက်တဲ့ပုံစံဖြစ်နေလို့ကျွန်တော်ယူဆတယ်။လောလောဆယ်ဆယ်သူတို့ဒီအချင်းချင်းရဲ့ဆိုးရွားဖွယ်ဝင်ကြီးချုပ်ကိုလိမ့်နေပြီးမှစာတွေထည့်ဖို့သူတို့ကိုကျွန်တော်တို့အကြံဉာဏ်ပေးတာပေါ့။ဒီကနေတဆင့်ကျွန်တော်တို့အခြေအနေကြံကြည့်ပြီးမှဆိုးရွားအာနာပိုင်ဘက်ကနေတရားမမျှတတဲ့ဟာတွေလုပ်လာပြီးဆိုတော့ကျွန်တော်တို့ဒါကိုဝေယံဖို့အတွက်အစီအစဉ်ရှိတာပေါ့နော်။
ိုင်းဒါလနက်ကိုင်အဖွဲ့တွေကနေပြည်တော်မှာဖောက်ခွဲမှုပြုလုပ်ဖို့ရည်တမှတ်ထားကြောင်းနိုင်ငံတော်တမနာရုံးကဝင်ကြီးဌာနတွေကိုညွှန်ကြားထားတဲ့အစမှာကချင်တိုင်းဒါလနက်ကိုင်အဖွဲ့လည်းပါနေပြီးအဲ့ဒီဆွဆွဲမှုရဲ့နောက်ဆက်တွဲအနေနဲ့အခုလိုကချင်ပြည်နယ်မြစ်ကြီးနားမြို့ကမူရစ်ဆေးဖြတ်တဲ့စင်တာကိုဝင်ရောက်စစ်ဆေးတာလားလို့သူ့အနေနဲ့တန်တရားဖြစ်မိကြောင်းလွန်ဆောင်ကပြောပါတယ်အခုဝင်ရောက်စစ်ဆေးခံခဲ့ရတဲ့အကြောင်းကမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အနီးဆုံးနေရာမှာရှိနေတာလို့ဒေသခံတွေကဆိုပါတယ်
တော်ရရှင်များရှင်လက်နက်ကင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်တိကျမှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွှတ်တော်ကိုယ်စားလှယ်တွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေမြေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပြသည်ရှင်။သောရရှင်များရှင်ဆေးရနာရှင်စနစ်ကမြန်မာနိုင်ငံလူမျိုးရေးလှုပ်ရှားမှုတွေကထင်ရှားတဲ့လူမှုလှုပ်ရှားမှုတစ်ခုဖြစ်တဲ့2000ခွန်ရွှေဝါရောင်တန်ခါလှုပ်ရှားမှုကြီးဟာဒီကနေ့ဆိုရင်တော့12နှစ်တင်းတင်းပြည့်ခဲ့ပါပြီ။ကုန်စည်နှုန်းတွေမတက်အောင်လို့အစိုးရကကင်တွယ်မဖြစ်ရှင်းပေးနိုင်တာကိုအကြောင်းပြုပြီးတော့တန်ခါတော်တွေဥဆောင်တဲ့ဒီလှုပ်ရှားမှုမှာတော့လူပေါင်း3000နီးပါးလမ်းမပေါ်တွေထွက်ပြီးတော့ဆေးရနာရှင်ဖြုတ်ချဖို့စူးစမ်းခဲ့တဲ့နေ့လေးဖြစ်ပါတယ်။12နှစ်ကြာခဲ့ပြီးတော့အရက်သားအစိုးရတက်လာပေမဲ့ဆေးရနာရှင်ရဲ့အငွေ့အသက်တွေကျန်နေသေးပြီးတော့ပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ထိန်းချုပ်မှုအောက်ကနေမလွတ်မြောက်သေးဘူးလို့ဥဆောင်တန်ခါတော်တွေကပြောပါတယ်။အပြည့်အစုံကိုကိုစော်ထက်ပြောပြပေးပါရှင်။
လောင်စာစီဈေးနှုန်းအစမတန်မြင့်သွားတာကြောင့်2000ခုနှစ်စက်တင်ဘာလတုန်းကတန်ဃာတော်တွေဥဆောင်လှုပ်ရှားခဲ့တဲ့ရွှေဝါရောင်ဒေါ်လာရေးဟာစစ်အာဏာရှင်စနစ်အောက်မှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းလှုပ်ရှားမှုတွေထဲကပြည်တွင်းတင်သာမကကဘာကအာယုံဆိုင်ရာရဲ့ထင်ရှားရေးလှုပ်ရှားမှုကြီးဖြစ်ပါတယ်စစ်အာဏာရှင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပြည်သူတွေဟာမလွတ်မြောက်နိုင်သေးလို့သူတို့အဓိကရည်မှန်းချက်တွေမပြည့်ဝသေးကြောင်းရွှေဝါရောင်တော်လိုင်း12နှစ်ပြည့်ရဲ့ဒီနေ့စက်တင်ဘာ20ခုမှာရွှေဝါရောင်လှုပ်ရှားမှုဦးဆောင်ဆရာတော်ဦးအိမ်တကားက VOA ကိုအခုလိုမိန့်ပါတယ်
။ဘာလို့လဲဆိုတော့ဒီလိုစီပြည့်ဝရရှိဖို့ဘုရင်ညောင်းတို့ပြည့်ဝရမှာပဲလေ။ဒီ2008ခုရေးပုံအခြေခံဥပဒေကြီးကစစ်အုပ်စုရဲ့စမုချင်းကိုခံထားနေရတယ်ပေါ့။အခုချိန်ထိအောင်လည်းလက်ရှိအာဏာရတဲ့ NLD ဆိုရတာအဲ့ဒီဥပဒေတိုင်းပေါ်နေရတာအဲ့ဒီဥပဒေကိုပြင်ဖို့သူတို့ကြိုးစားနေတဲ့အဆင့်နဲ့ရှိရလေ။ဒီမျိုးစီနဲ့အညီဖြစ်တဲ့ဥပဒေမျိုးဖြစ်လာပြီဆိုမှသာလေမူလရည်ချက်ဆိုတဲ့တောင်းဆိုချက်တွေပြည့်ဝမယ်လို့ယုံကြည်ပါတယ်
။2000ခုရှူဝါရောင်လှုပ်ရှားမှုကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့စစ်အစိုးရဟာနောက်တစ်နှစ်2008မှာဖွဲ့စည်းပုံအခြေခံဥပဒေကိုအပြည့်အသတ်ပြီးပြည်သူ့စံနာကိုအတည်ပြုလိုက်ပါတယ်။စစ်အာဏာရှင်စနစ်ကို2008ဖွဲ့စည်းပုံနဲ့အကာအကွယ်ယူထားသရွေ့ပြည်သူတွေဟာလွမြောက်နိုင်မှာမဟုတ်ဘူးလို့ရှူဝါရောင်တော်လှန်ရေးမှာဥဆောင်ပါဝင်ခဲ့တဲ့ဆရာတော်ဦးစံနာတည်ရွေးကမိန့်ပါတယ်။
တိုင်းပြည်မှာဆရာနာရှင်စနစ်ကအငွေ့သက်ဖို့မဟုတ်ဘူးဆရာနာရှင်စနစ်လုံးဝရားကိုရှိနေပြီလေဆရာနာရှင်စနစ်ရဲ့ဖိနှိမ်ထုတ်ချင်မှုတွေကအောက်မှာပဲနေညာရဲ့သူတို့ရဲ့ဒီဖိနှိမ်ကိုအုပ်ချုပ်မှုတွေဘာနဲ့အကာအကွယ်ပြုရလဲ2009ခုနှစ်ကအခြေခံဥပဒေနဲ့အကာအကွယ်ယူပြီးတော့မှပြည်သူလူထုဖိနှိမ်ထုတ်ချင်နေတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2015ရွေးကောက်ပွဲကိုအပြတ်အသတ်နိုင်ရခဲ့ပေမဲ့စီးပွားရေးကဏ္ဍမှာအပြောင်းအလဲကြီးကြီးမားမားမရှိတဲ့အပေါ်မှာလည်းအများစုကဝေဖန်လာတာလည်းရှိပါတယ်မြမစီးပွားရေးမှာစစ်တပ်ကနောက်ခံပြုထားတဲ့စီးပွားရေးလုပ်ငန်းတွေရဲ့လွှမ်းမိုးမှုကများသလိုပြည်တွင်းစစ်တွေကြောင့်လည်းအခက်အခဲတွေကြုံနေရတယ်လို့ယူဆကြောင်းဆရာတော်မင်းတုံညာကမိန့်ပါတယ်
အဲ့တော့အာဏာရှင်ပေါက်ကဂုဏ်လုံးချုပ်လွတ်မြောက်အောင်ရုံးသွားတဲ့ပြဿနာပေါ့လက်ရှိအင်ဂျင်နီယာအစိုးရမှာလုံးလို့ရနေတဲ့အပိုင်းတွေရှိတယ်လုံးလို့မရနေတဲ့အပိုင်းတွေရှိတယ်ဒီနေ့စစ်တပ်ကလည်းပဲစီးပွားရေးတွေဥပိုင်စားကြည့်တီးအကုန်လုံးလေဝဲကြီးအုပ်ထားတယ်နော်စစ်မှတ်တွေကလည်းပဲဖြစ်နေတယ်အဲ့တော့ NLD အနေနဲ့ရှေ့ဆက်လို့မရတဲ့စီးပွားရေးအခက်အခဲတွေလည်းအများကြီးရှိတာကိုဦးဇင်းတို့ဆန်ကားတော်တွေကတော့နားလည်ကြတယ်စားကြည့်တီးရင်ပေါ့နော်
အလုတ်ကန်ရှာပါပြီးကုန်စည်နှုန်းကြီးမားတဲ့တန်ကိုမခံနိုင်တဲ့ပြည်သူတွေဟာ2009စက်တင်ဘာ25ရက်ကစလို့လမ်းမော်ထွက်ဆန္ဒပြခဲ့ပြီးနောက်တစ်နေ့မှာအနေနဲ့ရရက်ကတန်ဃာတော်နဲ့ပြည်သူတွေကရန်ကုန်မြို့လယ်ကောင်မှာစုဝေးလှည့်လည်ခဲ့ကြပါတယ် စက်တင်ဘာ26နဲ့29မှာတော့လမ်းပေါ်ကတန်ဃာနဲ့လူစုကိုစစ်တပ်ကလက်နက်သုံးဖြုတ်ဝင်းခဲ့ပြီးဖုံကြီးကျောင်းတွေထဲဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့ကြတာပါစစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့ရာကြောင်းဂျပန်နိုင်ငံသားသတင်းတောင်ကန်ကြည့်နာဂေဤအပါဝင်ယဟန်တန်ဃာတော်တွေနဲ့ရတားပြည်သူအများပြားသိမ်းဆုံးခဲ့ရပါတယ်။အဲ့ဒီနောက်မှာအာနာပိုင်တွေကဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်အများစုနဲ့ရတားပြည်သူတွေကိုဖမ်းဆီးထောင်ချနှိပ်စက်တာတွေပြုလုပ်ခဲ့တယ်လို့အဲ့ဒီတန်ဃာတော်တွေသတင်းသုံးခဲ့တဲ့ဖုန်ကြီးကျောင်းတွေကိုလည်းချိတ်ပိတ်ခဲ့ပါတယ်။
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့ကာကွယ်ဆေးတွေမရှိသေးတဲ့သွေးလွန်တုပ်ကွေးရောဂါကိုခြေနေသုံးပြီးတော့ကာကွယ်နိုင်မှုအာရှသိပ္ပံပညာရှင်တွေစူးစမ်းနေကြပါပြီဒီရောဂါဟာခြေနေကနေကူးစက်တာမို့လို့ခြေနေကိုပဲအသုံးပြုပြီးတော့ရောဂါတိုက်ဖြတ်နိုင်အောင်လုပ်နေကြတာပါဘလို့နီးတွေနဲ့လုံနိုင်တယ်လဲဆိုတာကိုတော့ VOA သတင်းတောက် Jim Ramdell ရဲ့သတင်းကိုအခြေခံပြီးမဆုမြတ်မွန်ပြောပြပေးပါရှင်
ချင်းရည်ရဲ့ကိုကံစွမ်းအားပိုကောင်းစေမဲ့ဘက်တီးရီးယားပိုးတစ်မျိုးနဲ့အားဖြည့်တတ်တွေကိုဗီယက်နမ်နိုင်ငံကသိပ္ပံပညာရှင်တွေကချင်းရည်ထဲကိုထည့်သွင်းပေးနေပါတယ်။အဲ့ဒီဘက်တီးရီးယားတွေကြောင့်ချင်းရည်ထဲကိုသွေးလွန်တုပ်ကွေးနဲ့တခြားရောဂါဖြစ်စေတဲ့ virus ပိုးတွေဝင်ရောက်နိုင်ဖို့ခက်ခဲသွားစေတယ်လို့ချင်းချောင်းဖြစ်တဲ့ရောဂါတွေတိုက်ဖျက်ရေးလေ့လာသုတေသနလုပ်နေကြတဲ့သိပ္ပံပညာရှင်တွေကပြောပါတယ်
။ Wolbachia is a species of bacteria.It when it's is introduced to the Aedes
ဗတ္တီးရီးယားမျိုးစိတ်တမျိုးဖြစ်တဲ့ Wolbachia ပိုးကို Aedes အမျိုးအစားချင်နေတဲ့ထဲပါတယ်ဒီချင်တွေကသွေးလွန်တုပ်ကွေးရောဂါတိုက်ဖျက်ရေးမှာထောက်ကူပေးမှာဖြစ်ပါတယ
် Wolbachia bacteria ပိုးသွင်းထားတဲ့ချင်တွေနဲ့သွေးလွန်တုပ်ကွေး virus ရှိတဲ့ချင်တွေမိတ်လိုက်ကြလို့တားပေါက်လာတဲ့အခါမှာအဲ့ဒီတားပေါက်လာတဲ့ချင်တွေမှာသွေးလွန်တုပ်ကွေး virus တွေရောနှဲသွားပါတယ်ဒါကြောင့်အဲ့ဒီချင်ကြိုက်ခံရသူတွေမှာလည်းသွေးလွန်တုပ်ကွေးနဲ့တခြားရောဂါဖြစ်တာနှဲသွားစေပါတယ်ဒီနည်းကိုဗီယက်နမ်နဲ့တခြားနိုင်ငံတော်တော်များများမှဆန်းသက်တာအောင်မြင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်
။ We think that method is very effective, very good and there's no harm to the people of the
community. ဒီနည်းကသိတိရောက်ပါတယ်။သိကောင်းတယ်လို့ထင်ပါတယ်။ဗက်တီးရီးယားပိုးထည့်ထားတဲ့ခြင်တွေကိုလူကြားထဲလွှတ်လိုက်တာတော့လူတွေကိုမထိခိုက်နိုင်တော့ပါဘူး
။ဗီယက်နမ်နိုင်ငံအရေးပြားတဲ့ကူးစက်ရောဂါဌာနညွှန်ကြားရေးမှူးဖြစ်ပါတယ်။ဒီနှစ်အတွင်းဗီယက်နမ်နိုင်ငံမှာသာမကမြန်မာနိုင်ငံဖိလစ်ပိုင်ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတချို့မှာသွေးလွန်တုပ်ကွေးရောဂါပြန့်နှံ့ဖြစ်ပွားမှုတွေရှိခဲ့ပါတယ်။ရောဂါဖြစ်သူတွေအနေနဲ့အဖျားကြီးတာပြုတ်အန္တရာယ်အပြင်အဆစ်အမြစ်တွေကိုက်ခဲတဲ့ဒဏ်ကိုခံစားကြရပါတယ်။မိုးလေဝသအပူချိန်တွေမြင့်တက်လာတာတနိုင်ငံကနေတနိုင်ငံခီးသွားတဲ့သူတွေများလာတာနဲ့သွေးလွန်တုပ်ကွေးအမျိုးအစားအသစ်တွေပေါ်ပေါက်လာနေတာကြောင့်ရောဂါကာကွယ်မှုအားနည်းတဲ့လူမှုအတိုင်းဝိုင်းတွေကြားမှာရောဂါပြန့်နှံ့ဖြစ်ပွားတာဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်ရှင်
။မဆုမြတ်မော်ပါရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုလည်းမဆုမြတ်မော်တလဲပြောပြပေးပါအောင်ရှင
်။ American သမ္မတနဲ့ Ukraine သမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတွေဟာစိုးရိမ်စရာဖြစ်တယ်လို့ထောက်လန်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လန်းရေးကော်မတီမှကြားသပရင်းတွေကကြားနာခဲ့ပြီးတဲ့နောက်အောက်လွှတ်တော်ဒီမိုကရက်အမတ်တွေအပေါ်သမ္မတဒေါ်နယ်ထရမ့်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။တိုင်ကြားချက်တွေကိုထုတ်ပြန်ဖို့အစိုးရပိုင်းကတားဆီးခဲ့သူအမျိုးသားထောက်လန်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာပါ။လွှတ်တော်ကြားနာပွဲတချို့တဝက်ရုပ်မြင်သံကြားပေါ်မှာကြီးခဲ့တယ်လို့ဆိုတဲ့သမ္မတကအောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လှုပ်ရက်ကတိုင်းပြည်ကိုသိခါကြဆီတယ်လို့တုံ့ပြန်ပါတယ်။လာမယ့်နှစ်တွေအတွင်းအမေရိကန်မှာအခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခသည်အရေးအတွက်ကိုတမိုင်းမှာအနိုင်ဆုံးအရေးအတွက်ထိချော့ချဖို့အတွက်အင်ဂျီရောကအဆိုပြုထားပါတယ်ဒုက္ခသည်18,000အထိပဲချော့ချလက်ခံဖို့အတွက်အဆိုပြုတာပါဒီအဆိုပြုချက်အတိဖြစ်မယ်ဆိုရင်တော့ဒါဟာထရမ့်အဆိုရကဒုက္ခသည်အရေးအတွက်ကိုဒီ3နဲ့ဇက်တိုက်ချော့ချလက်ခံမှုဖြစ်ပါလိမ့်မယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးဝယ်ယူဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုအသစ်တွေမစခင်နှစ်ဖက်စလုံးကအပြုသဘောဆောင်တဲ့လက္ခဏာတွေကိုပြသဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကနယူးယောက်မြို့မှာပြောကြားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitex ဇွန်းညက်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညက်နေကင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီအထိထုတ်လင်းပေးမယ့်အစီအစဉ်လေးကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.